မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့ writer စီရင်တော်နှစ်ဦးအပါအဝင်နိုင်ငံရေးအကျဉ်းသားအလုံးပြန်လွှတ်ပေးရေး NLD ရဲ့သားအစိုးရကိုဖိအားပေးဖို့ American Outlook တော်အမတ်တွေကဥပဒေချမ်းတစ်ခုကိုစတင်တင်လိုက်ပါတယ်။ American Outlook တော် Democrat အမတ် Andy Levin နဲ့ Republican အမတ် Ann Wagner တို့ပူးတွဲပြီးမြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းကို April 19ရက်တောက်ချန်လေးက American Outlook တော်မှာတင်သွင်းခဲ့တာပါ။မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုပြောပြပေးပါမယ်ရှင်။
Burma Political Prisoners Assistance Act လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းကို American Outlook တော်နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေး Set Committee ဝင်တွေဖြစ်တဲ့ Michigan ပြည်နယ် Democrat Outlook တော်နဲ့ Andy Levin နဲ့ Missouri ပြည်နယ် Republican Outlook တော်အမျိုးသမီးအမတ် Ann Wagner တို့ကလည်းအဆိုပြုတင်သွင်းခဲ့တာပါရိုဟင်ဂျာရေးပေါ်မြန်မာစစ်တပ်ရဲ့နှိမ်ပန်းပြင်းထန်မှုတွေကိုစုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအပါအဝင်မြန်မာနိုင်ငံမှာမတရားထိမ့်သိမ်းခံရတဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံရတဲ့နိုင်ငံကြီးအကျဉ်းသားတွေလွတ်မြောက်ရေးအမေရိကန်ပြည်ထောင်စုဘက်ကကူညီဆောင်ရွက်နိုင်တဲ့နည်းလမ်းရှာဖွေတဲ့အနေနဲ့အခုလိုဥပဒေကြမ်းကိုတင်သွင်းရတာဖြစ်တယ်လို့အောက်လွတ်တော်အမတ်လက်သိန်းကပြောပါတယ်ဒါပြင်မြန်မာနိုင်ငံကလူခွေရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်းမြန်မာအစိုးရကိုအမေရိကန်သမ္မတထရန့်အစိုးရကပုံမှန်ဖိအားပေးဆောင်ရွက်ဖို့လဲအဲ့ဒီဥပဒေကြမ်းမှာပြဋ္ဌာန်းထားကြောင်းမစ္စတာလာဗင်ကဆိုပါတယ်မြန်မာနှစ်တကူသမ္မတအဝင်းကြီးရဲ့လူငင်းချမ်းသာခွင့်ပေးပြီးရပိုင်အတွင်းအခုလိုအမေရိကန်အောက်လွှတ်တော်အမတ်တွေတက်ကမြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်တဲ့ဥပဒေမူကြမ်းကိုတင်သွင်းခဲ့တာပါမြန်မာနိုင်ငံအခြေစိုက် AAPPP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့အစည်းအဝေးကောက်ယူချက်အရတမန်ရရဲ့လူငယ်ချမ်းသာခွင့်အမိန့်ကြောင့်လွတ်လာတဲ့အကျဉ်းသား9000ကျော်ထဲမှာနိုင်ငံရေးအကျဉ်းသား2ဦးပဲပါဝင်ခဲ့တဲ့အပြင်စစ်တပ်ကိုဝေဖန်ခဲ့တဲ့တကြံတန်ဖြတ်တွေကြောင့်ဒီရက်ပိုင်းတွင်လူငယ်အများအပြားကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒါကြောင့်လည်းအခုလိုမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးဖိအားပေးဆောင်ရွက်လာတဲ့American Outlook တော်အမတ်တွေရဲ့ဥပဒေမူကြမ်းကိုကြိုဆိုကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams ကပြောရေးကိုပြောပါတယ
်။ The bill comes at a time that the Burmese authorities arrested people just in the last couple of days. People have been arrested under
security by the Myanmar Army ပိုင်းတွေကလူတွေလိုက်လံဖမ်းဆီးခဲ့ပြီးမှအခုဒီအခြေခံဥပဒေကြမ်းထွက်လာတာဖြစ်ပါတယ်။စစ်တပ်ကိုဝေဖန်တယောခဲ့လို့ပုံမှန်66ကနဲ့လူတွေဖမ်းဆီးခဲ့ပါတယ်။ပြီးတော့မန်းလေးကတန်ချက်ဖျော်ဖြေမှုကိုလည်းပုံမှန်905နဲ့ဖမ်းဆီးခဲ့ပါတယ်။တချို့ဆိုရင်လည်းဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ရဲ့ပါဝင်မှုပြောင်းလဲဖို့ဆန္ဒပြတောင်းဆိုခဲ့တဲ့အတွက်ဖမ်းဆီးခံကြရပါတယ်။ဒါကြောင့်အစိုးရအနေနဲ့လူတွေလိုက်လံဖမ်းဆီးနေတာတွေကိုရပ်တန့်ဖို့အရေးကြီးတယ်လို့နိုင်ငံရေးအကျဉ်းသားတွေစတင်လုပ်ပေးဖို့လိုအပ်နေပါတယ်။အောက်လွတ်တော်အမတ် Levin ရဲ့ဥပဒေမူကြမ်းဟာဒေါက်ဆန်းစစ်ကြည်နဲ့မြန်မာအစိုးရကိုဖိအားပေးဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေအခြားလူမှုအခြေပြုအဖွဲ့အစည်းတွေကိုရမုံငွေပံ့ပိုးကူညီဖို့ American အစိုးရကိုဖိအားအမြင့်ဆုံးပေးထားတာဖြစ်ပါတယ်။ဒါကြောင့်လည်းဒီဥပဒေကြမ်းကိုကျွန်တော်တို့ကြိုဆိုပါတယ
်။တစ်ဖက်မှာလည်း American လွှတ်တော်နဲ့အစိုးရကမြမအရေးဖိအားပေးဆောင်ရွက်မှုတွေတဲ့ဒေါက်ဆန်းစုကြည်နဲ့နှိစက်တဲ့ American အထက်လွှတ်တော်လူမျိုးစုခေါင်းဆောင် Republican အထက်လွှတ်တော် Matt Mitch McConnell ရဲ့ကန့်သက်တားဆီးမှုတွေကြောင့်ထိရောက်မှုရှိတဲ့တော့မရှိဖြစ်နေရတယ်လို့ Brad Adams ကပြောပါတယ်။မင်းက American Outlook တော်မှာတင်သွင်းခဲ့တဲ့မြမအရေးဥပဒေကြမ်းမှာဒေါက်ဆန်းစုကြည်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသူတို့လက်ထက်မှာနိုင်ငံရေးအကျဉ်းသားဖြစ်ဖမ်းဆီးတာမျိုးမရှိစေရဘူးလို့ကတိပေးခဲ့ပြီးလည်းတကယ်တမ်း2016ခုနှစ်ဧပြီလမှာအစိုးရအာဏာရခဲ့ပြီးတဲ့နောက်အဲ့ဒီကတိကိုမတည်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဒါပြင်နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေလွတ်မြောက်ရေးအတွက်ဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့အစည်းတွေကိုအမေရိကန်နိုင်ငံသားရေးဌာနအနေနဲ့ကူညီပံ့ပိုးဖို့ဒီဥပဒေကြမ်းမှာထည့်သွင်းထားကြောင်းလွှတ်တော်အမတ် Andy Levin ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့သတင်းပတ်ကတော့ Democrat နဲ့ Republican နှစ်ပါတီလုံးပါဝင်တဲ့ American အထက်လွှတ်တော်အမတ်တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေကိုနှိမ်နင်းခဲ့မှုမှာတာဝန်ရှိတဲ့မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေနဲ့အကြီးအကဲအရာရှိတွေကိုအရေးယူတဲ့2018ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ American လွှတ်တော်ရဲ့ဥပဒေကိုနောက်ထပ်တစ်နှစ်တက်တန်းတိုးပြဋ္ဌာန်းဖို့အဆိုပြုခဲ့ပါတယ်ရှင်။